2019ခုနှစ်စာပေဆိုင်ရာနိုဘယ်ဆုကိုအော်စတြေးလျနိုင်ငံကစာရေးဆရာပီတာဟက်နဲ့2018ခုနှစ်အတွက်တော့ပိုလန်နိုင်ငံသူစာရေးဆရာမအိုဂလာတို့ကချုပ်တို့ရသွားကြပါတယ်။အခုလိုစုချင်းနဲ့ခါရတာပေါ့မှာသူတို့နှစ်ဦးရဲ့တုံ့ပြန်ကြေညာချက်တွေကိုဦးကျော်စံသားကဆက်ပြီးတော့ကြောပြပေးပါမယ်ရှင်
။2019ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုချင်းနဲ့ခါရတဲ့ပီတာဟက်ကသူ့ကိုဒီစုချင်းနဲ့ဆုံးဖြတ်ချက်ချမှတ်လိုက်တာဟာရရင်နဲ့ဆုံးဖြတ်ချက်တရားဖြစ်တယ်လို့ရှူဒင်ပညာရှင်ဖွဲ့ကိုချီးကျူးပြောကြားလိုက်ပါတယ်။သူကဆာဗီးယားနိုင်ငံဟာဘောကန်စစ်ပွဲအတွင်းမှာစားကောင်ဖြစ်ခဲ့ရတယ်လို့ပုံဖော်ရေးသားခဲ့ပြီးဘော့စနီးယားမွတ်စလင်တွေအပေါ်ဂျင်နိုဆိုက်လို့ခေါ်တဲ့လူမျိုးစုစစ်ဖြတ်မှုကျူးလွန်လို့ပြစ်ဒဏ်ချမှတ်ခံခဲ့ရသူဆာဗီးယားကောင်းဆောင်ဆလိုဗိုဒန်မီလိုဆိုဗစ်ရဲ့အသုဘအခမ်းအနားကိုတက်ရောက်ခဲ့တဲ့အတွက်ဝေဖန်ထုတ်ချခြင်းခံခဲ့ရမှုဖြစ်ပါတယ်။ရှူဒင်ပညာရှင်အဖွဲ့ကတော့အသက်56နှစ်ရှိပြီဖြစ်တဲ့ပီတာဟန်စ်ဟာကျွမ်းကျင်တဲ့အရေးအဖွဲ့နဲ့လူသားတွေရဲ့အတွေ့အကြုံကိုနှစ်နှစ်ဆက်ဆက်စူးစမ်းဖွဲ့ကျူးထားတဲ့ဆောင်းပါးတွေဝတ္ထုတွေပြဿနာတွေရေးသားခဲ့တယ်လို့ဖော်ပြထားပါတယ်။ဩစတြေးလျနိုင်ငံကရင်စီယာနေဇာတိဖင်ခါဒုတိယကမ္ဘာစီပြီးဥရောပမှာစပြီးဩဇာအကြီးဆုံးတရားတူပါဝင်ဖြစ်တယ်လို့ဆိုကြပါတယ်။သူဒီစုချင်းချင်းခံရဖိရရဲ့အတွက်အံ့ဩသင့်မိတယ်လို့ပါရီမျိုးစင်ကြေဖုံးကသူ့အိမ်ကိုသတင်းထောက်တွေတွားရောက်မေးမြန်းတဲ့အခါအခုလိုဖြားဖြေခဲ့ပါတယ
်။ I'm not a winner, huh? So, you know, they choose my work, but I'm not, my nature is not the nature of a winner. But all what they say,
ကျွန်တော်ဟာအနိုင်ရသူဝင်တာတယောက်မဟုတ်ပါဘူး။သူတို့ကကျွန်တော်စာအုပ်ကိုရွေးချယ်ကြပါတယ်။ဒါပေမဲ့ကျွန်တော်ဟာတင်ကိုတဘာဝအရာအောင်နိုင်သူမဟုတ်ပါဘူး။ဒါမှမဟုတ်သူတို့ကကျွန်တော်ကိုနိုဘယ်ဆုရရှိသွားတယ်လို့ဆိုပါတယ်။ဒီသုံးလုံးကိုကျွန်တော်မတိုက်ပါဘူး
။တချင်ဒါခင်ဗျားအတွက်ဘယ်လိုအဓိပ္ပာယ်ရှိစေလဲလို့သတင်းထောက်တွေကမေးတဲ့အခါမှာသူကအခုလိုပြန်ပြောပါလဲ
။ Yeah, it's a kind of a feeling, strange kind of freedom, I don't know. Of freedom that
လူလမှုအစ်စ်တမျိုးကိုခံစားရပါတယ်။ဘယ်လိုမျိုးလဲတော့မသိပါဘူး။ကျွန်တော်ဟာအပြစ်မဲ့သူတစ်ယောက်ဖြစ်သွားတယ်လို့လူလမှုတမျိုးပါ။ဒါမှန်တယ်လို့မထင်ပါဘူး။
ကျန်ရခံစားချက်ကိုလည်းပြောပါအောင်လို့ပြောရခါမှာတော့သူကအခုလိုပြန်ပြောပါရဲ
့ဆီဆီအမျိုးမင်းတို့ပါဘူးလေမွန်ထရီအဲ့ဒီလာကင်မရာကင်မရာကင်မရာအဲ့ဒီအပရေဖိုတိုဆီဒီဖီဆီလ်ဒက်
ကျွန်တော်ပြောမလားဆိုတာကျွန်တော်တေချာမသိပါဘူးစိတ်လှုပ်ရှားပါတယ်ဒါပေမဲ့ဒီခံစားမှုကိုကင်မရာနဲ့ဓာတ်ပုံတွေနဲ့မပြနိုင်ပါဘူးတရုတ်ဆောင်တွေပဲလုပ်ပြတတ်တာပ
ါပြီးခဲ့တဲ့နှစ်ကမချီမင်းဖြစ်ခဲ့တဲ့2018ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုရရှိသူကတော့ပိုလန်နိုင်ငံသူအသက်59နှစ်အရွယ်အော်ဂါတိုဂါရ်ချုဖြစ်ပါတယ်။သူတို့ရဲ့ပိုလန်နိုင်ငံမှာဒီမိုကရေစီပြဿနာဖြစ်နေပြီမဲ့ပိုလန်နိုင်ငံသားတွေမှာတော့ကဘာကြီးကိုပြောစရာတချို့ရှိနေတယ်လို့သူကဆိုပါတယ်။ဥရောပအလဲပိုင်းနိုင်ငံတစ်ခုကလူတယောက်ကိုဒီစုချင်းမြင်တာဟာလည်းပဲအင်မတန်ထူးဆန်းပြီးမယုံကြည်နိုင်စရာပဲလို့ပြောပါတယ်။သူဟာဂျာမနီနဲ့ပိုလန်နိုင်ငံကြားခရီးသွားနေတဲ့လမ်းကူးလတ်မှာသတင်းထောက်တွေကသူ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားကိုမေးမြန်းတဲ့အခါမှာသူကအခုလိုပြောကြားခဲ့ပါတယ
်။ I know that I am quite good writer, but I never thought in my life that I want this kind of.
ကျွန်မစာရေးဆရာကောင်းတယောက်ဆိုတာကျွန်မသိပါတယ်။ဒါပေမဲ့ဒီလိုစုမျိုးကိုရရှိလိမ့်မယ်လို့ဘယ်တော့မှမထင်ရပါဘူး။အခုတော့ကျွန်မထင်တာကိုပြောင်းကြည့်ရတော့မှာပါ
။ဆက်လက်ပြီးတော
့ all those problems with democracy in my country we still have something
to ကျမတို့နိုင်ငံမှာဒီမိုကရေစီအတွက်ပြဿနာတွေရှိနေပြီနဲ့ကျမတို့ကဘာကိုပြောပြစရာတွေရှိနေသေးဖြစ်ပါတယ်။ကျမတို့မှာအင်မတန်အခြေခံတဲ့စာပေရှိပါတယ်။ခိုင်မာတဲ့အရင်ကျိုးမှုရှိပါတယ်။ကျမဟာဥရောပအလယ်ပိုင်းပိုလန်နိုင်ငံရဲ့ဒီလိုကြီးမားတဲ့စွမ်းအားရကအစိတ်ပိုင်းတစ်ခုပါ
။ဆက်လက်ပြီးတော့သူ့ရဲ့စာပေရေးသားခြင်းကိုသူဆွေးလူခြင်းနဲ့နိုင်ရှင်ပြီးတော့အခုလိုဖြောကြခဲ့ပါတယ
်။ It makes me alive. It is something connected with my body.
စာရေးခြင်းဟာကျမကိုအသက်ရှင်နေစေပါတယ်။ဒါဟာကျမခန္ဓာကိုယ်ရဲ့အစိတ်ပိုင်းတစ်ခုပါ။လူတွေသူများကိုတွေးလူတယ်လို့ပါပဲ။ကျမအဖို့လည်းဒီလိုပါပဲ။ကျမရဲ့စကားတွေအတွေးတွေမရှိဘဲမနေနိုင်ပါဘူး။ကောင်းမကောင်းစာဖတ်သူတွေဆုံးဖြတ်ကြပါလိမ့်မယ်
။လူပဲစုချင်းတဲ့အခမ်းအနားကိုဆွေးနွေးနိုင်တဲ့ Stockholm မြို့မှာဒါမဲ့ဒီဇင်ဘာ10ရက်ကျရင်ကျင်းပမှာဖြစ်ပါတယ်ခင်ဗျ။